ယူကရိန်းအလဲပိုင်းနဲ့အရှေ့ပိုင်းဒေသတွေကနေရာအများအပြားကိုရုရှားတပ်တွေကတညအတွင်းမှာပဲ drone အလုံးပေါင်း82လုံးနဲ့ပစ်ခတ်တိုက်ခိုက်ခဲ့ကြောင်းနဲ့အဲ့ဒီထဲက drone 48စင်းကိုပစ်ချဖျက်ဆီးနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကချက်သပြင်းနေမှာကြေညာပါတယ်။ယူကရိန်းနိုင်ငံချာကာစီ၊ Chernivtsi ၊ Dnipro Petrov ၊ Kharkiv ၊ Kherson ၊ Kirovohrad ၊ Kiev ၊ Mykolaiv ၊ Poltava ၊ Odessa နဲ့ Sumy ဒေသတွေမှာပစ်ချခဲ့တယ်လို့လည်းယူကရိန်းလေကြောင်းကာကွယ်ဌာနကပြောပါတယ်။ဒါပေမဲ့အဲ့ဒီဒေတာတွေမှာပြစ်စီဆုံးရှုံးမှုအခြေအနေဘယ်လိုရှိတယ်ဆိုတာကိုတော့အခုချိန်ထိမသိရသေးပါဘူး။ရုရှားကာကွယ်ဝန်ကြီးဌာနကလည်းသူတို့ဟာရုရှား-ယူကရိန်းနယ်စပ်တချို့က Branch, Belgorod, Kursk, Kluga, Borynab ဒေတာတွေမှာယူကရိန်းဘက်ကပစ်ခတ်လာတဲ့ drone 73ခုကိုပစ်ချဖျက်ဆီးခဲ့ရတယ်လို့ Chernivtsi နယ်မှာပြောပါတယ်။အဲ့ဒီဒေတာတွေမှာလည်းထိခိုက်သေးခြင်းမှုတစုံတရာရှိမှရှိမသိရသေးဘူးလို့ဒေတာအုပ်ချုပ်ရေးမှူးတွေကပြောပါတယ်။ဗိုလ်တဖုန်းနဲ့ရုရှားရဲ့တိုက်ခိုက်မှုမှာတော့ယူကရိန်းမြို့တော် Kiev မှာ2ဦးသေဆုံးခဲ့ရတာဖြစ်ပါတယ်။